Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်ဩဂုတ်လ2ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။လိုက်ဒိုမီတာ3832 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တနင်္လာညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့6လတင်းတင်းပြည့်တဲ့အချိန်မှာစစ်ကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရဖြစ်နေပြောင်းလဲလိုက်ပါတယ်ဒီပေါ်မှာတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကတော့အမြင်သဘောထားအမျိုးမျိုးရှိပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
ဒါတော့1958ဦးနေဝင်းလောက်သွားတဲ့ပုံစံတိုင်းသူကမိတူကူးပြီးလောက်တာပဲပေါ့နော်ဒါပေမဲ့စစ်ဘုတ်ဆုံးချုပ်ပြီးတော့မှတိုက်ပုံဝတ်လိုက်ရုံနဲ့ခါစူဝတ်တရားဆိုတာဖြစ်တော့တာမျိုးမဟုတ်ဘူးလေ
SNL ရဲ့အထွေထွေတွေ့မှုဦးဆိုင်လေးရဲ့တုံသက်ချပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်သကိုင်းတိုင်းကဏီဘက်မှာတော့ဒေသခံကာကွယ်ရေး PDF တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ပြီးတော့အထိခိုက်များပြီးတော့တေဆုံးမှုတွေရှိနေတဲ့အခြေအနေကချင်ပြည်နယ်ဖားကန့်ဘက်မှာတော့စစ်ကောင်စီရဲ့စစ်ကြောင်းကိုကချင်လက်နက်ကိုင်တပ်ဖွဲ့ KIA ဘက်ကကြားဖြတ်တိုက်ခိုက်ခဲ့တာနဲ့နောက်ကချင်ပြည်နယ်ဗမော်ဘက်မှာလည်းကိုဗစ် -19 ကူးစက်သူတွေများပြားလာနေတဲ့အကြောင်းရခိုင်ပြည်နယ်ဘက်ကကိုဗစ်လူနာတွေကြားမှာတော့အောက်ဆီဂျင်ပြက်လက်နေတဲ့အခြေအနေနဲ့ကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ထိုင်းနိုင်ငံဘက်ချက်မှာမြန်မာနဲ့နီးတဲ့ထပ်ပြည်နယ်မှာညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းလိုက်နဲ့မက်ခင်ဖြူထွေးတို့ပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကြားဝင်ဆောင်ရွက်ပြီးအရှိတောင်အရှနိုင်ငံများအသင်းအာဆီယံကခန့်အပ်မဲ့အထူးတန်တမာကိုမြန်မာနိုင်ငံအနေနဲ့လက်ခံဖို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ
် Saya secara terus terang menyampaikan bahwa sampai saat ini tidak ada perkembangan yang signifikan dalam implementasi 5 point of consensus
ကကတာမြို့မှာမြန်မာအရေးအတွက်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကျင်းပခဲ့တာအခုဆိုရင်ရက်ပေါင်း100ရှိသွားပါပြီမြန်မာအရေးအတွက်အာဆီယံကအဲ့ဒီဆွေးနွေးပွဲအတွင်းချမှတ်ခဲ့တဲ့သဘောတူညီချက်၅ချက်ကိုအခုချိန်ထိအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူးအာဆီယံအဖွဲ့ကခန့်အပ်တာဝန်ပေးမဲ့အထူးတန်တမာကိုမြန်မာဘက်ကချက်ချင်းလက်ခံပေးလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံအနေနဲ့မျှော်လင့်ပါတယ်လို့ဝန်ကြီးမာဆူဒီကပြောသွားတာပါအာဆီယံအထူးတန်တမာအနေနဲ့ပေးအပ်ထားတဲ့တာဝန်တွေကိုထိရောက်စွာဆောင်ရွက်နိုင်ရေးမြန်မာဘက်ကလည်းပေးထားတဲ့ကတိအတိုင်းမြန်မာနိုင်ငံထဲကိုဝင်ရောက်လေ့လာခွင့်ပေးဖို့နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အဖွဲ့ကဆိုပြထားတဲ့အတိုင်းဘသူကိုအထူးတတ်တမအဖြစ်ရွေးချယ်တာဝန်ပေးမယ်ဆိုတာကိုဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံကမျှော်လင့်ကြောင်းလဲဝန်ကြီးမာဆူဒီကပြောပါတယ်မြန်မာပြည်သူတွေကြီးတဲ့ပိုပြီးမခံစားကြရဖို့ကိုလည်းအင်ဒိုနီးရှားကအလေးပေးပြောကြားလိုကြောင်းမြန်မာနိုင်ငံဟာလက်ရှိအခြေအနေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေကြောင်းဒါကြောင့်လဲအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စာနာမှုအကူအညီတွေပေးနိုင်ရေးအတွက်အာဆီယံအနေနဲ့တိကျပြတ်သားတဲ့လှုပ်ဆောင်မှုတွေကိုချမှတ်ဆောင်ရွက်ဖို့လိုအပ်ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောသွားပါတယ်မြန်မာနိုင်ငံအတွက်အထူးတန်တမာခံထားရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေဒီကနေ့အွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးခဲ့ကြတာပါအာနာတင်းစီကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကလည်းမြန်မာအရေးကြောင်းဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမနေ့ကသူ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်အာဆီယံအထူးကိုယ်စားလှယ်ထားရေးမူလအဆိုပြုသူ၃ဦးတွေကထိုင်းနိုင်ငံဒုတိယနိုင်ငံရဲ့ဝန်ကြီးဟောင်းကိုသဘောတူထားကြပြီးဖြစ်ပေမဲ့အဆိုပြုမှုအသစ်တွေကြောင့်ကြံ့ကြာမှုရှိနေတယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကသူ့မိန့်ခွန်းထဲမှာပြောခဲ့ပါတယ်။မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်ထိုင်း၊အင်ဒိုနီးရှား၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတို့ကတီးခြားစီအဆိုပြုမှုတွေရှိခဲ့တယ်လို့စုံစမ်းသိရပေမဲ့အာဆီယံအဖွဲ့ကြီးအနေနဲ့ဘယ်သူကိုရွေးချယ်တယ်လဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ရဲ့ဒီကနေ့ရုံးချင်းကိုစစ်ကောင်စီကထပ်မံရက်ရွှေ့ဆန်းလိုက်တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အကြံဆောင်ရှင်းနေဒေါ်မင်းမင်းဆိုးကသတင်းမီဒီယာတွေကိုဒီကနေ့ပြောပါတယ်။တရားရုံးကသူတို့၃ဦးရဲ့အမှုကိုအောက်ဦးလ၁၀ရက်နဲ့၁၇ရက်နေ့တွေကိုအသီးသီးရက်ရွှေ့ဆန်းလိုက်ကြောင်းဗီဒီယိုကွန်ဖရင့်ကတစ်ရှင်းအကြောင်းကြားခဲ့တာလို့ဒေါ်မင်းမင်းဆိုးကပြောပါတယ်။သူတို့၃ဦးရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာတလင်းလာနဲ့အင်္ဂါနေ့တွေမှာပုံမှန်ကြားနာဆစ်ဆဲနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာလက်တလောအရှိန်မြင့်ဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင့်အစိုးရရုံးတွေကိုပါပိတ်ထားရပြီးသူတို့ရဲ့အမှုကြားနာဆစ်ဆဲမှုတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကစပြီးရက်ရှိဆိုင်ခဲ့ပါတယ် နိုင်ငံအတွင်းကိုဗစ် -19 တက်တရားလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်တက်မှတ်ထားပါတယ်ခင်ဗျာမြန်မာစစ်ကောင်စီကနိုင်ငံရေးပုံမှ905ကကြီးနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတချို့ကိုဒီကနေ့ပြန်လုပေးခဲ့ပါတယ်ဆရာနာတိတ်မှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ပသိမ်မြို့ပြည်သူ့ဆေးရုံအုပ်ကြီးဒေါက်တာတန်းမင်းထွတ်ကိုဒီကနေ့မနေ့6နာရီလောက်မှာပသိမ်အချင်းထောင်ကနေပြန်လုပေးလိုက်တယ်လို့မိသားစုနဲ့နှိဆက်သူတွေကပြောပါတယ်အလားတူပဲအင်းစင်ထောင်မှာထင်းသိမ်းခံထားရတဲ့ဆရာဝန်နဲ့တခြားဝန်ထမ်းတချို့အပါအဝင်905ကကြီးနဲ့ဖမ်းဆီးခံထားရသူတချို့ကိုဒီကနေ့လွတ်ပေးလိုက်ပါတယ်ဖန်စီတာသူတို့ကိုလွတ်ပေးနေတဲ့အချိန်ထဲမှာပဲတစ်ဖက်မှာဆီယနာတိတ်မှုစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေသလိုပြစ်ခတ်တပ်ဖြတ်မှုတွေလည်းရှိနေပါတယ်။စကိုင်းတိုင်းမုံရွာမြို့မှာဒီကနေ့မနေ့၈နာရီလောက်ကရဲတအုပ်တနက်နဲ့ပြစ်တပ်ခံခဲ့ရကြောင်းဒေသခံတွေကပြောပါတယ်။မနေ့ပိုင်းဈေးဝယ်ကပြန်လာတဲ့အချိန်မှာသူ့ကိုတနက်နဲ့လာပြစ်သွားတာလို့ဆိုပါတယ်။ကချင်ပြည်နယ်မုံမောက်မြို့နယ်အုတ်ချွေရည်မှုတအုပ်လဲမနေ့ဩဂုတ်လ၁ရက်နေ့မနေ့ပိုင်းကတနက်နဲ့ပြစ်တပ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းမြန်မြို့နယ်အတွင်းကဗဟင်းကျေးရွာမှာမြန် PDF တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်တွေဩဂုတ်လ10ရက်နေ့ကဖြစ်သွားခဲ့တဲ့တိုက်ပွဲအတွင်းမြန် PDF အဖွဲ့ခေါင်းဆောင်ကိုဖိုးထေးချဆုံးသွားခဲ့တယ်လို့မြန် PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကရဲတပ်ဖွဲ့ဝင်တချို့သေဆုံးတယ်လို့ဆိုပေမဲ့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူးစကိုင်းတိုင်းရမပင်မြို့နယ်အရှိချမ်းနဲ့စလင်းကြီးမြို့နယ်မြောက်ချမ်းတို့ပူးပေါင်းပြီးဒီကနေ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြတယ်လို့ရှေပုံမြို့မှာလည်းဒေသခံတွေပျောက်ကြားသပိတ်ပြုလုပ်ခဲ့ကြပါတယ်ခင်ဗျာကိုဗစ်တက်တရလာအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 12,394 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ3689ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာဂါသဝန်ကြီးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ330ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလမ်းကြောင်းဒီနေ့ချိန်ရှိသေဆုံးသူအများအပြားရှိနေတာမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်မနုပညာရှင်အများအပြားလည်းပါဝင်ပါတယ်။နိုင်ငံကျော်လူရှင်တော်လည်းဖြစ်ရုပ်ရှင်သရုပ်ဆောင်လည်းဖြစ်တဲ့ဦးမြင့်တာဟာဒီကနေ့ဩဂုတ်လ၂ရက်နေ့နေ့လယ်ပိုင်းကကွယ်လွန်သွားခဲ့ပါတယ်။လွန်ခဲ့တဲ့တလလောက်အတွင်းဦးမြင့်တာလိုပဲထင်ရှားတဲ့အနုပညာရှင်တွေနဲ့စာရေးဆရာအများအပြားလည်းကိုဗစ် -19 နဲ့သေဆုံးခဲ့ကြရပြီးဖြစ်ပါတယ်။မကွေးတိုင်းမကွေးမြို့မှာတော့ COVID-19 နဲ့သေဆုံးသူတစ်ရက်အတွင်း73ယောက်ရှိခဲ့တယ်လို့ပရာဟိတအဖွဲ့တွေကပြောပါတယ်။မန္တလေးတိုင်းပျော်ဝယ်မြို့မှာလည်းကြံ့ခိုင်ရေးပါတီအမဟောင်းတူအပါအဝင် COVID-19 ကြောင့်သေဆုံးသူကနေ့အချိန်ထိ26ဦးရှိခဲ့ပြီလို့ဒေသခံလူမှုကွန်ရက်ရေးအဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံအတွင်း COVID-19 ကိုစနစ်တကျကြေကြေပြန့်ပြန့်စစ်ဆေးနိုင်ခြင်းမရှိတာအပြင်တည်ဆုံးသူစီးရင်ကိုလည်းတိကျစွာပြုစုနိုင်ခြင်းမရှိတာတွေကြောင့်ယောဂဘိုလ်ကူးစက်သူနဲ့တည်ဆုံးသူအရေးအတွက်ဟာကျမ်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တဲ့ပုံများနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။နိုင်ငံအတွင်း COVID-19 တက်တရားလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့ထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်တက်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ10ရက်နေ့ထိပိတ်ပင်ထားပါတယ်။ဒါအပြင်ပြည်내တိုင်းဒေသကြီးအသီးသီးကမြို့နယ်ပေါင်း100ကျော်မှာလဲ stay at home မလို့အဖက်နေရင်အပြင်မထွက်ရအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ည5.32 kHz 930ည5.58 kHz 585တို့ဖြင့်စနေတင်းတွေမှာ5လက်မီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်အခုဆက်ပြီးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုစမခင်ကြီးထွေးကဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေနဲ့အကျဉ်းဖတ်မှုတွေကလည်းနေရာနှံ့မှာကြုံနေရတာကြောင့်လူသားပေးထုတ်ခအချက်အသေးတရရေးပို့ပြီးတော့ဆိုးလာနေတယ်လို့နိုင်ငံတကာလူသားချင်းစာနာအကူအညီပေးရေးအဖွဲ့16ဖွဲ့ကပူးတဲ့ကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။အတိပြုထားတဲ့ကိုဗစ်ကြောင့်သေဆုံးသူတွေရဲ့60ရာခိုင်နှုန်းဟာပြီးခဲ့တဲ့တစ်လထဲမှာတင်သေဆုံးခဲ့ကြတာဖြစ်ပြီးအတိပြုလူနာအရေအတွက်ဟာလည်းပြီးခဲ့တဲ့နှစ်လအတွင်းနှစ်ဆကျိုးလာခဲ့တဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အချိန်တည်းမှာလည်းစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့စစ်မှားရေးဝန်ထမ်းတွေအကြမ်းဖက်ခံရတာချင်းချောက်ခံရတာတွေရှိနေပြီးကချင်ပြည်နယ်ကလည်းမန္တလေးရန်ကုန်စတဲ့မြို့ကြီးတွေအထိနေရာဒေသတွေမှာစေယုံစေကြံတွေပိတ်ထားတဲ့အကြောင်းနဲ့ဆရာဝန်400ကျော်နဲ့တူနာပြု180ကျော်ဖမ်းဝရမ်းချုပ်ခံထားရတဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။လူအသက်တွေဆုံးရှုံးနေရပြီးအကြီးဒုက္ခခံစားနေကြရတာကြောင့်မြန်မ မြန်မာပြည်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေနဲ့စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့16ဖွဲ့ကပူးတွဲသတိပေးလိုက်ကြဖြစ်ပါတယ်ရှင်။ကျင်းပမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့နဲ့နှစ်ဖက်သင့်မြတ်ရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်ဆက်လက်ကြိုးစားပြီးဆောင်ရွက်သွားမယ်လို့ကျောင်းကိုရီးယားဆွေရကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ကျောင်းကိုရီးယားပူးတွဲစီးရေးလေ့ကျင့်မှုတွေဒီနှစ်နွေရာသီမှာလုပ်မယ်ဆိုရင်မုန်တိမှုတွေနဲ့ရန်စပြန်ဖို့တယ်လို့ဖြစ်လိမ့်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုနေချိန်မှာပဲတောင်ကိုရီးယားဆွေရကအခုလိုပြောလိုက်ကြပါအမေရိကန်နဲ့မြောက်ကိုရီးယားပူးရဲစီးရေးလေ့ကျင့်မှုတွေဒီလာတဲ့ကျင်းပဖို့စီစဉ်ထားတဲ့အတိုင်းလုပ်မယ်ဆိုရင်ကိုရီးယားနိုင်ငံဆက်ဆံရေးအပြည့်အလဲယုံကြည်မှုပြည်လဲတိဆောက်ဖို့ကြိုးပမ်းနေတာတွေကိုစွစွဝဝထိခိုက်စေနိုင်တယ်လို့ဆက်ဆံရေးပုံမကောင်းမွန်လာဖို့အလားအလာပြတ်သွားနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံအတွင်းဩစာအချိန်အဟွာကြီးတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့ညီမကတနင်္ဂနွေနေ့ညပိုင်းကပြောဆိုခဲ့တာပါတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီးလေ့ကျင့်မှုတွေလုပ်မဲ့ရက်နဲ့ဘယ်လောက်အတိုင်းအတာအထိကြီးကြီးမားမားလုပ်သွားမယ်ဆိုတာတွေအတိအကျအသေးစိတ်မသတ်မှတ်ရသေးတယ်လို့ဒီကိစ္စကဒီနိုင်ငံနှစ်ခုကတာဝန်ရှိသူတွေဆုံးဖြတ်ရမယ့်ကိစ္စသာဖြစ်တယ်လို့ပြောပါရယ်ဒီလိုဆုံးဖြတ်ဖို့အတွက်အမေရိကန်ပြည်အောင်စုနဲ့တောင်ကိုရီးယားနှစ်နိုင်ငံစလုံးဟာလက်ရှိကိုဗစ်ကပ်ဘေးအခြေအနေနောက်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဟန့်ကြားရေးတမန်ရေးအရာကြိုးပမ်းမှုတွေနဲ့အမေရိကန်နဲ့တောင်ကိုရီးယားပူးပေါင်းပြီးစီးရင်းရချုပ်တင်ကာကွယ်ပြင်ဆင်မှုဆိုင်ရာကိစ္စရပ်တွေကိုလေ့လာသုံးသပ်နေဆဲဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပူဆွမ်ချန်းကထပ်မံအသိပေးပြောဆိုထားပါရဲ့ရှင်။တရုတ်နိုင်ငံအလဲပိုင်းမှာသိမ့်မကြခင်ကကြုံခဲ့ရတဲ့ရေပေးကြောင်းတိုက်ဆုံးသူ300ကျော်ရှိတဲ့အကြောင်းတရုတ်အာဏာပိုင်တွေကဒီကနေ့ထုတ်ပြန်ပြောပါရယ်။ဒါဟာဖြစ်အစောပိုင်းလုံးကကြေညာထားတဲ့တိုက်ဆုံးသူအရေအတွက်ထက်3ဆလောက်ပိုပြီးတော့များလာတာပါ။ဒီပေးကြောင့်တိဆုံးသူ302ယောက်နဲ့ပျောက်ဆုံးနေသူ90ရှိတယ်လို့ဟန်နန်ပြည်နယ်အစိုးရကအခုနောက်ဆုံးပြောတာပါ။တိဆုံးသူအများစုဟာဟန်နန်ပြည်နယ်မြို့တော်ကြံကျိုးမှာတိဆုံးကြသူတွေဖြစ်ပြီးအဲ့ဒီတဲမြို့ထဲမှာတိဆုံးသူပေါင်း292ယောက်နဲ့ပျောက်ဆုံးသူ48ယောက်ရှိပါတယ်။နောက်ထပ်10ဦးလောက်ကတော့တခြားမြို့3မြို့မှာတိဆုံးခဲ့တာလို့အစိုးရရရှိတွေကသတင်းစာရှင်းလင်းပွဲအထွတ်မှာပြောဆိုပါတယ်။ဇူလိုင်လ20ရက်နေ့ကကြံကျိုးမြို့မှာစစ်ကြေးတွေမိုးများခဲ့တာကြောင့်မြေရေရရှမ်းမြောက်ရထားလိုင်းတချို့ရေလွှမ်းပြီးရေကြီးရေရှမ်းနာတွေကိုကျုံခဲ့ရတာပါမော်တော်ကားတွေရေထဲမျောပါသွားတဲ့ပုံတွေမြောက်ရထားတွေထဲမှာလူတွေပိတ်မိဒုက္ခရောက်နေတဲ့ဗီဒီယိုရုပ်ပုံတွေကိုအင်တာနက်အွန်လိုင်းတွေပေါ်မှာလည်းတွေ့ရပါတယ်မြောက်ရထားလိုင်းထဲမှာရေရှမ်းလို့သိဆုံးသူကတော့14ဦးအထိရှိခဲ့ပါတယ်ပြီးကြတဲ့တောက်ကြနေတုန်းကတော့ဒီဒေသအတွင်းရေသေးကြောင့်သိဆုံးသူဟာ99ယောက်ရှိတယ်လို့အစိုးရကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်တချို့ကအိုလံပစ်အားကစားကြံပွဲအများပြားမှာအနိုင်ရခဲ့ပြီးကမ္ဘာအမြန်ဆုံးလူသားအဖြစ်လူသိများတဲ့ကြာတူအပြေးသမားယူဆိန်ဘုတ်နေရာမှာဒီနှစ်တော့အီတလီအားကစားသမားလမွတ်မာဆဲဂျီကော့ပစ်ကနေရာယူလိုက်ပါပြီ။အမေရိကန်ပြည်ထောင်စုတက်ကစ်ပြည်နယ်မှာမွေးခဲ့တဲ့အသက်26နှစ်အရွယ်အီတလီနိုင်ငံသားဂျီကော့ပစ်ဟာအမျိုးသားမီတာတရာအပြေးပြန်ပွဲမှာ 9.8 စက္ကန့်နဲ့အနည်းဆုံးပြေးနိုင်ခဲ့လို့ရွှေတိတ်ဆုစုခူးရရှိသွားပြီးလက်ရှိအိုလံပစ်ပြိုင်ပွဲတွေအတွင်းအီတလီနိုင်ငံအတွက်ပထမဆုံးရွှေတိတ်ဆုစုခူးပေးလိုက်တာဖြစ်ပါတယ်။သူ့နောက်မှာတော့9.84 စက္ကန့်အတွင်းပန်းနိုင်ရောက်ခဲ့တဲ့အမေရိကန်အပြေးသမား Fred Galley ကငွေတစိတ်စုနဲ့9.89စက္ကန့်ကြာခဲ့တဲ့ကနေဒါနိုင်ငံသား Andre De Grasse ကခြေတစိတ်စုအသီးသီးစုခူးခဲ့ကြတာပါ။အမျိုးသမီးမီတာတရာအပြေးပြိုင်ပွဲမှာတော့ Puerto Rico နိုင်ငံသူ Jasmine Magacho Quinn ကရွှေတစိတ်စုစုခူးသွားပါတယ်။အမျိုးသားအမြင့်ကုန်ပြိုင်ပွဲမှာတော့ Italy နဲ့ Qatar နိုင်ငံကအားကစားသမား2ဦးအမှတ်ထူနေတာကြောင့်ရွှေတစိတ်စုကိုပူးတွဲပေးအပ်ဖို့ပွဲထောင်ဝင်ရှိသူတွေကစုံပြတ်ခဲ့ကြပါတယ်။လက်ရှိအိုလံပစ်ပြိုင်ပွဲတွေမှာတရုတ်နိုင်ငံကလောလောဆယ်ရွှေစိတ်28ခုနဲ့ရွှေစိတ်အများဆုံးရထားပြီးအမေရိကန်ပြည်ထောင်စုကရွှေစိတ်21ခုနဲ့ဒုတိယအများဆုံးနေရာမှာရှိနေပါတယ်။အာရှဂျပန်နိုင်ငံကတော့ရွှေစိတ်18ခုနဲ့တတိယအများဆုံးရထားပါတယ်ရှင
်။ဩဂုတ်လ2ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အမတ်ခင်ဖြူဖြူတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့6လအကြာမှာစရုပ်ချုပ်ရေးကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရအဖြစ်နာမည်ပြောင်းလဲလိုက်ပါတယ်။အိမ်ဆောင်အစိုးရအနေနဲ့အခုလိုမျိုးအမည်ပြောင်းလဲလိုက်ပေမဲ့နိုင်ငံရေးမှာတော့တိတ်ပြီးထူးထူးခြားခြားပြောင်းလဲလာစရာမမြင်ဘူးလို့တိုင်းရင်းသားအဖွဲ့အစည်းတော်တော်များများကယူဆပါတယ်။တိုင်းရင်းသားအဖွဲ့တွေရဲ့အခုလိုတုံ့ပြန်အမြင်တွေရန်ကုန်ကစူးစီးသတင်းပေးပို့ထားတာကိုဆက်ပြီးပြောပြပေးပါမယ်။ဩဂုတ်လတရနေ့ကစစ်ကောင်စီကနေအိမ်ဆောင်အစိုးရဖွဲ့စည်းလိုက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်နိုင်ငံတော်ဝန်ကြီးချုပ်ဖြစ်တာဝန်ယူမဲ့အကြောင်းကြေညာခဲ့ပါတယ်။ ီပေါ်မှာတော့ပြောင်းလဲမှုကကြီးမားမားရှိမှာမဟုတ်ပါဘူးလို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေလူလူတွေကရှုမြင်သုံးသပ်နေကြတာပါစစ်တပ်ကနေစစ်ဝတ်စုံကိုချုပ်ပြီးတော့တိုက်ပုံအင်ကြီးကိုဝင်လိုက်ရုံနဲ့တိုင်းရင်းသားပြည်သူလူထုရဲ့လက်ခံမှုမရှိပဲအစိုးရတည့်ရဖြစ်မလာနိုင်ပါဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အထွတ်ထွတ်အတွင်းမှုဦးဆိုင်လိတ်ကပြောပါတယ်
ဒါတော့1958ဦးနေဝင်းလောက်သွားတဲ့ပုံစံတိုင်းသူကမိတူကူပြီးလောက်တာပဲပေါ့နော်သူတို့ရဲ့အကြောင်းပြန်ကြည့်ရတော့တိုင်းပြည်ကတော်တော်ကြီးကိုဒုက္ခဒုက္ခတွေစုံနေပြီးအဲ့ဒါကြောင့်မို့လို့တိုင်းပြည်ကိုပြန်လဲတက်မှတ်ဖို့အတွက်သူတို့ကအာဏာရယူတယ်လို့အကြောင်းပြကောင်းပြပါလိမ့်မယ်ဒါပေမဲ့စစ်ဘုတ်စုံချုပ်ပြီးတော့မှတိုက်ပုံဝတ်လိုက်ရုံနဲ့ဒါစိုးရတရားဆိုတာဖြစ်တော့တာမျိုးမဟုတ်ဘူးလေတိုင်းသားပြည်သူလူထုရဲ့လက်ခံမှုမရှိတဲ့နဲ့အစိုးရတက်လို့လို့မရပါဘူးအဲ့တော့2008ရဲ့ပေါင်ဝင်လဲကြော်ပြီးတော့လုံနေတဲ့စစ်တပ်ရဲ့လုံရဟာလူလူရဲ့ဆန္ဒနဲ့တော့လုံးဝမကိုက်ညီဘူးလို့ပဲပြောလို့ပါတယ်ခင်ဗျာ
စစ်ကောင်စီကအိမ်ဆောက်အစိုးရဖြစ်နေပြောင်းလဲလာတဲ့အပေါ်မှာတော့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဥခွန်အုပ်ကအခုလိုတုံ့တက်ပါတယ
်အခု6လပြည့်လို့ထိမ့်သိမ်းနိုင်မှုအခြေအနေကမရှိတော့ဘူးဆိုတဲ့အခေါ်မြင်တဲ့အခါကျတော့ Main Free ရဲ့တချို့ကဝင်ကြုံစနစ်အစိုးရကိုဖွဲ့ပြီးတော့ရွက်ောက်ပွဲကိုလည်းပဲချိုးကြကိုသားမျိုးစနစ်ကိုရွေးပါဖို့ပြင်လာတွေ့ရတာဆိုလိုတာကတော့လိုအပ်လို့ပြည့်ဖို့လိုရင်ဝင်းချင်းရှိရတိုင်းမင်္ဂပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရှိရဒီပုဂ္ဂိုလ်တွေအတွက်နေရာခြံထားပြီးတော့အကြီးကိုဆက်သွားမဲ့တော့တစ်ချက်ကလည်းစားလို့ရတာပေါ့လေစီးပတ်ရင်းဟိုတကားကိုမပြိမတ်တာပြန်ဖွင့်တဲ့သဘောလည်းဖြစ်နိုင်တာအဲ့ဒါလည်းပဲဒီအခု2020နဲ့တော့အောက်ဂုလမှာလုပ်မယ်လို့ပြောတာပဲအဖြစ်နေပေါ်မှူတည်ပါတယ်ဒီကြားထဲမှာတိမ့်တိမ့်တိမ့်တိမ့်နဲ့ဉာဏ်မှုရအောင်ပြန်လုပ်နိုင်တယ်ဆိုရင်တော့ဖြစ်နိုင်ပေမဲ့ဉာဏ်မှုမရဘူးဆိုရင်တော့နောက်ထပ်အချို့တစ်ခုပြောင်းနိုင်ပါသေးတယ
်ရှမ်းပြည်ပြန်လဲထူထောင်ရေးကောင်စီ RCSSSC အနေနဲ့ကဒီကိစ္စကဆွေးနွေးနေစေဖြစ်လို့ပတ်ချက်မပေးလို့ပြင်မဲ့ဗိုလ်မှူးဆိုင်ခန်းဆန်တဦးတည်းရဲ့အမြင်ကတော
့အာနာတိန်တာအာနာတိန်တာပဲခင်ဗျာဒီသာရှေ့ခုသွားမယ်ဆိုနောက်ကိုပြန်ကြည့်ရမှာလေနော်ဒီနေဝင်းကိစ္စတုန်းကလည်းတအနာတိန်တုန်းကလည်းသူကအိမ်ဆောက်လုပ်တာပဲဒါတချော့ပြန်တော့တပိုင်းတမိုင်းတချော့ပြန်လဲတာပေါ့နော်ဘယ်လိုပဲပြောကြောပြီးတော့မှပြောနေအလုတ်ကသူကအတိကချတော့လေခွဲပေါင်းလည်းကြားခဲ့ပြီးတိုင်းသားတွေလည်းခံခဲ့ရပေါင်းများပြီးဒါအနာတိန်ပြီးတဲ့ဥစ္စာကိုတရားဝင်အစိုးရဖြစ်အောင်ပြုပြင်ပြောင်းလဲတယ်လို့အဲ့ကျွန်တော်ကိုပိုင်အမြင်နဲ့ဆိုတော့အဲ့လိုမျိုးမြင်တာပေါ့နော်
ဆရာနာသိမ်းပြီးတဲ့နောက်မှာနိုင်ငံတော်ဝန်ဆရာနာရှင်စနစ်ဆန့်ကျင်သူတွေကိုအာဏာပိုင်တွေဘက်ကပြစ်ဒဏ်ရိုက်နှက်ဖမ်းဆီးနေတာမို့အိမ်ဆောင်အစိုးရအသွင်ပြောင်းလဲပေမဲ့ထူးခြားတဲ့ပြောင်းလဲမှုဖြစ်မှာမဟုတ်ဘူးလို့မွန်တိုင်းရင်သူတဦးကလည်းသုံးသပ်ပါတယ
်ဒီအရေးတော်အောင်အောင်ဘုသက်ကြိုးစားလာတဲ့ချိန်မှာဒီစိတ်အောင်စီကရုပ်တရက်ဒီဟာကြီးကိုသူကဒီအိမ်ဆောင်အစိုးရဆိုပြီးတော့ပုံစံသွင်းလိုက်တယ်သူ့မှာလည်းတကောရဲ့အစီအစဉ်ရှိရင်ရှိမှာပေါ့နော်ဒီသူရဲ့အာဏာတည်ငြဲဖို့အတွက်ဒါကိုသူကအဝတ်လဲလိုက်ရုံပဲရှိနေပေါ့နော်သူအမြောင်လိုက်အမြောင်လိုက်မမြောင်လိုက်ဘလို့ပဲအဝတ်တွေကြောင်းပြသူကဒီဒီလူတက်တရခံပဲတစ်ချိန်တော့သူသူတက်ခဲ့တဲ့သမိုင်းတွေကိုဘလို့မဖြောက်လို့မရဘူးပေါ့နော်သူဘလောက်ပဲပုံစံကြောင်းပြပေါ့နော်သူကကျွန်တော်တို့လက်မခံဘူ
းစစ်ကောင်စီအနေနဲ့သူ့ရဲ့စီမံခန့်ခွဲမှုကော်မတီကိုအခုတဖန်အိမ်ဆောင်အစိုးရဆိုပြီးနာမည်ပြောင်းလဲလိုက်တဲ့အပေါ်မှာတော့ပြည်သူလူထုတွေလိုချင်နေတဲ့ဒီမိုကရေစီနိုင်ငံကိုပြောင်းလဲလာမယ်မထင်ဘူးလို့လည်းတိုင်းရင်းသားအဖွဲ့အစည်းတွေကပြောပါတယ်။ရှစ်ကောင်စီဘက်ကတော့သူတို့ဟာယာယီအစိုးရတရက်သားဖြစ်ပြီးရွေးကောက်ပွဲတရက်ကိုပြန်လုပ်ပေးမယ်ဆိုပြီးကြေညာပြုထားပါတယ်။ရွေးကောက်ပွဲပြန်ပြီးကျင်းပနိုင်ဖို့ကတော့နှစ်နှစ်အထိကြာမြင့်နိုင်တယ်လို့ရှစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်ရှင်။ဒီရွေးမြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့သခိုင်းတိုင်းကဏီဘက်ကစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းဒေသကြီးကဏီနယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲအတွင်းမှာဖမ်းဆီးခံလိုက်ရတဲ့သူတွေကိုလည်းအလောင်းမဲပြန်ရနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးအနားကျေးရွာတွေကဒေသခံအများပြားလဲထွက်ပြေးနေရပါတယ်။သူတို့အတွက်အရေးပေါ်အကူအညီတွေကလည်းလိုအပ်နေပါတယ်။ဒါအပြင်မကွေးတိုင်းမြိုင်မြို့ဗဟင်းကျေးရွာရဲစခန်းအနီးပြစ်ခတ်မှုမှာတော့ PDF ခေါင်းဆောင်တဦးသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကဏီနယ်တွေကတောင်ပေါက်ကျေးရွာနီးမှာဇူလိုင်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF အချို့ပျောက်ဆုံးခဲ့ရမှာ Mani August la dia ni maro, piao sao ni du, xiu lao ni gu piang tui yaware. Dane patalu di da gan te uga kulu piao ware.
Dao mao su ra, kani ye nao pe, kani ye ni tiin wu dole na. Turu piao sao nwa leo sa yi laien laien ne, uj maa gong bacha le xa lao maa kulu ni tui. Sa yi mani ya maa biru piang tui gara, ni ya. Turu ee diye doa ga, diye doa kuni ya, kani ya, dao ya, kuru ya, ni ya, kuru ya.
Tidakkan kawwe yi pwari gu sikang si baga ni gu lama ja piya tak kai piro. Tidakkan kawwe yi pwari ga piyan sokwara chi ma panzi kana ya dalu. Dichuga diyan ya shi ge piro jang gira wa. Jang shi ya duwe gu nao ya ma dwa sha ya ma kulu lao niwe piyan dwi gira piyde lu piyo waare. Dalu miu su lai piyong lai lu dee lao ni dwi ar ha tati ya jen piy piro. Bigare jo lai gu ya ne se ya ni ma le. Kani nye de ga yin chi wa ni ga dore ma sebe doka de gu pan piro. Amiu dmi gu piyan lu pi. Now, Muda Sanga Ugu, Sikong Sibaga, Tapia Kere, Subio Piano La Duriga, Pio Tawari. Tapian Jolai Nesachoni, Kaninerega, Zibin Wenjiwa Nima, Diraga PDF to Ne Sikong Si Dadu Tabu Pibia now, Deayashi Vido Pankana Durigu, Diraga Nuga, Toyo Pian Sha Puyama, Jinin Nutari Long Gula, Namanyunan Tari Yu Long, Dong Long, Suzubong Sana Longu, Dushigare. Telumilu the Longi Sula Pionai, Dushigare and Epatalu, Sikong Sibagaro, Diriba, the Intopia Naro, Mishibo.
กรณีเนี่ยเดิมมาชื่อเจียวดาริตอมเมียทั่วไปเต็นชองนี่ยาดลูอกุญญีฤยอกุญญีฤยแลลัวนี่เดลูดิษะกันตูก็คุโลပြောပါတယ်โดเรดาวเนี่ยတော့ตะละยายาบ่เปียรู้โหช้าจัวดิโหดิดิษะจัวดิทั่วไปแล้วซีวาฤยโหดิจ้าตอกฤยโหดิซองชินอวะไกตะชู่จาลงในทั่วแล้วดิชู่ชู่เต้เล่ดิษะโหมูบิดุขะยอมมาโหดิชู่ๆโหดิมาโมหะเล่ฤยเนี่ยอเปญเนี่ยออเอียเนี่ยโมมะลูเอออะไรโหดิก็อาจารย์มีฤยดิบ่ดาก็สกายไดกรณีเนี่ยเดก็
ตะสะเท้มาเว้ยไม่กุ้ยได้หมายมุเนี่ยเดก็บะหิงจี้ว่ายัสกันน่ะมาออกัสลา 1ရက်นี่มันน่ะป่ายตรงอ่ะสิกองสีตัดพွေเนี่ยPDF ตัดพွေเนี่ยชูปิดขัดตาဖြစ်ပြီးတော့မြိုင်းPDF ခေါင်းဆောင်ကုဖို့ချီသိဆုံးခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြိုင်းဒီသကံတူကခုလို့ပြောပါတယ်ဘင်းစကန်ရှိကိုအခုတေဝါတဲ့PDF ကအဲကောင်းကောင်းကဘင်းစကန်ရှိရဲ့နေဖြစ်ပြီးတော့အတော့ဒီကောင်းเนี่ยဘင်းစကန်ကိုဘင်းစကန်ကောင်းเนี่ยသူ့တွေးလိုက်လို့ဆိုပြီးနောက်ကနေလိုက်တာ
สู่ไลน์นั้นติดแล้วติดอยู่ดูแลป่าละได้กะดิที่มาซื้อโหลสู่ว่าตัวคันเนี่ยเป็ดสกามุติส่งตัวเนี่ยปะตะโลวิวิก็ตีจาติปิ๊ดเจ็ดတော့ไม่ออกไตปั้วผิดปွားเกเรบะหิงจี้หยอยัสกานี่มาลงญูยี้กูปูติ้นแจ่ทาပြီးတော့บะหิงจี้หยอตาฤเลยจောက်ไล่ပြီးတော့ถั่วปี้နေရတယ်လို့ဒေသခံတွေကဆိုပါတယ်တဆက်သေးမှာပဲဇူလိုင်လ30ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းဝင်းချမ်းရွာနီးမှာဒေသခံ PDF
တွေတိုက်ခိုက်မှုကြောင့်ပြူစောတိဖွဲ့ဝင်20ခန့်သေဆုံးခဲ့တယ်လို့PDF ဘက်ကပြောပါတယ်လက်ရှိအချိန်မှာတော့ရွာသားတွေတင်းရှောင်နေရပြီးတော့အကူအညီတွေလည်းလိုအပ်နေတယ်လို့တိုက်ပွဲတွေဆက်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာစကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကတိုက်ပွဲတွေအကြောင်းကိုသားညီဦးပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာစစ်ကောင်စီစစ်ကြောင်းကိုကချင်တ ကျွန်တော်တို့ကတော့ကချင်လက်နက်ကိုင်အဖွဲ့ KIA ကဒီကနေ့မနေ့အစောပိုင်းတုန်းကဂျားဖြတ်တိုက်ခိုက်ခဲ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလည်းမိုးမောင်မြို့နယ်အတွင်းမှာစစ်ရင်တန်းလုံခြုံရေးအဖွဲ့တွေက KIA ဘက်ကတိုက်ခိုက်တာရှိခဲ့ပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေသတင်းပေးဖို့ကြိုကိုရောကိုငင်းညံကပြောပြပေးပါမယ်။ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားတာကတော့မိုးကောင်ဖားကန့်လန်းဖားကန့်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါ။ တိုက်ပွဲဖြစ်ပွားရာအနီးအကျေးရွာကဒေသခံတအူးကတိုက်ပွဲအခြေအနေကိုအခုလိုပြောပါရယ်။မနေ့ခုနှစ်နာရီကနေ၈နာရီနီးပါးခဲ့တာ။ဖြစ်ကြတာဒီနိုင်ရတက်လာတာ။ဒီကြောင်းကတရားမကောက်တရားတကယ်လို့ရှိတယ်။ဂျာကက်တိုက်တာမျိုးပေါ့။ဟောဒီကတော့ကရင်တိုက်တာမျိုး။နိုင်ရတက်ကလည်းပြည့်စုံကရင်တက်ကလည်းနိုင်ရတက်ကိုလည်းမကြည့်ထူတာရှိတယ်။ဒီပြန်ထိတ်ခိုက်ခြင်းတွေကကျွန်တော်တို့ကတကယ်ကြည့်ကြတော့မ
ji cha yaw paw kwe kae da chaung lu cha u thi kai dan ya ya kae de lo de da kan ywa da 200 law ka le ne ya swun khwa tain chaung kae ya ba de a khu la tyan ni ne kin bain ga ro kachin pi ne mo maw myo ne twe ma sit dat yin nan long jong yi a phwe ko kia yi ga mai khwe tai khai kae de lo mo maw de da kan de u ga pyaw ba de
nan tain na ho ong lo cha ma paw a ma ta tha na ma mai de long khwe lai da paw khwe lai de chin cha lo a ma ဟုတ်ဒီလုံချင်ကြီးပိုင်းကဆင်းလာတဲ့ဖွဲ့ရအမှဤကြလေးကနတ်ကြီးရောအသေးရောအနာရီဝက်လောက်ကြာရ။
တိုက်ပွဲတွင်ထိခိုက်သေးဆုံးမှုတွေကိုတော့မသိရကြောင်းပြောပါရယ်။ဒ ပြီးခဲ့တဲ့လကုန်ပိုင်းကတော့မိုးကောင်းနမတီဝိုင်းမော်မြို့နယ်အတွင်းမှာလဲစစ်ကောင်စီတပ်နဲ့ KIA အကြားအနည်းဆုံး၄ချိန်ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့အနည်းဆုံးအရသား2ဦးသေဆုံးခဲ့ရပါတယ်။ဇူလိုင်လ30ရက်နေ့ကလဲကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်ဇက်ကနန်းစီအောင်အနီးမှာစစ်ရင်တန်းကိုတိုက်ခိုက်တာတွေရှိပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကျယ်ပြန့်လာတာဖြစ်သလိုတခြားပြည်နယ်နဲ့တိုင်းတွေမှာလဲစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိနေပါတယ်။အခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲစစ်ကောင်စီဘက်ကထာဝရငြိမ်းချမ်းရေးနဲ့ကိုဗစ်ရောဂါတိုက်ဖျက်ရေးအတွက်ဩဂုတ်လ1ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိနှစ်လအပြည့်အခက်ရစဲရေးတပ်တန်းတွန်းပြင်ကြောင်းကိုဇူလိုင်လ31ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဗမော်ဘက်မှာကိုဗစ် -19 ကူးစက်သူတွေများပြားလာနေတဲ့သတင်းကိုလည်းတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဗမော်မြို့အတွင်ရောဘတ်နှစ်ချင်းခရီးယာမိဘမဲ့ဂေဟာကျောင်းမှာကျောင်းသားအများစုနဲ့ဝန်ထမ်းတချို့မှကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိပါတယ်။ရောဂါပိုးတွေ့ရှိထားတဲ့သူတွေကိုတီးတန့်ခွဲထားတယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။ဒီမိဘမဲ့ဂေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းထဲမှာရှိတာကြောင့်စစ်ဆောင်ပြည်သူတွေရောဂါကူးစက်ခံရမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီကျောင်း VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်။
ပမော်မြို့ပင်စင်ကုန်းရက်ွက်ရောဘတ်နှစ်ချင်းခရီးယာမိဘမဲ့ဂေဟာကျောင်းမှာကျောင်းသားများစုနဲ့ဝန်ထမ်းတချို့ COVID-19 ရောဂါကူးစက်ခံရကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့ပမော်ခရိုင်စုံနယ်နှစ်ချင်းခရီးယာလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မှန်တော်ကပြောပါတယ်။လူငယ
်အပတ်မှာဟောတာအုပ်နဲ့သမီးနေရောက်၃ယောက်ဖြားတာပေါ့ဖြားစီကံတပြပြတော့ဗျာဆက်နဲ့ဖြစ်လဲတော့မရှိဘူး။အဲ့ဒါ positive ပြတာပေါ့ပြပြီးအဲ့နောက်နေ့မှာပဲအဲ့ positive ပြတဲ့ကလေးအပြတ်ဆုံးသွားတာဒီနေ့ဆုံးလာလားဒီတော့ကိုကြီးဒီဆုံးလာလားစစ်တမ်းကျောင်းသားပေါ့စနေနေ့ဆန်းကနေပေါ့ခုအဲ့နောက်ပိုင်းမှာဒီအချင်းချင်းစစ်တယ်ပြီးမှ positive ရှိတဲ့လူတွေကသူစုပေါင်း49ယောက်ပြန်မင်းကလေး19ယောက်ယောက်ျားလေး28ယောက်ဝန်ထမ်း9ယောက်ပေါ့
ယောဂဘူတွေ့ရှိလူနာတွေကိုတိတန့်ခွဲလာပြီးကုသနေတယ်လို့ပြောပါတယ
်ယောဂစစ်ကြည့်လိုက်တော့ positive ပြတဲ့လူတွေကကျွန်တော်တို့တတ်တတ်ခွဲထားတဲ့ဒီမှာသူတို့ဒီအေးအစားပုံမှန်ဖြစ်အောင်လားအဖြစ်စဉ်းစားပါဗျတကယ်လို့အခြားကြည့်လာတော့ကျွန်တော်တို့သက်ဆိုင်ရာစီရင်တွေတော့ကျွန်တော်တို့ပို့ပို့တော့စီစဉ်ထားပါတော့
ဇူလိုင်လကုန်မှာရောဘတ်နှစ်ချင်းခရီးယာမိဘမဲ့ကျောင်းမှာကိုဗစ်ရောဂါတန်ရရှိလူနာသူတည်ဆုံခဲ့ပြီးကျောင်းကိုစစ်ဆေးခဲ့ရမှာတော့ကိုဗစ်လူနာတွေကိုတွေ့ရှိခဲ့တာပါဒီမိဘမဲ့ကေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းကြီးမှာရှိနေလာကြောင်းရောဂါကူးစက်မှာစိုးရိမ်နေရသလိုကာကွယ်မှုတွေလှုပ်ဆောင်ထားတယ်လို့ပမော်ခရိုင်စုံနယ်နှစ်ချင်းခရီးယာလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မှန်တော်ကပြောပါတယ
်စစ်ဆောင်တွေလည်းအပြင်ထွက်နေလောက်တော့တော့ဘာလို့လဲချာထားတာပေါ့ဝင်ထဲမှာစီးချမ်းမလို့အဲ့လိုရှိမထွက်အောင်ကမှခန်းနေပြီးတော့အဲ့လိုချစ်ချထားတာပေါ့ပြန်တော့ရောဘတ်ကိုခန်းမှာ3000ကျော်လောက်ရှိတယ်1600လောက်ရှိတ
ယ်ရောဘတ်စစ်ဆောင်စခန်းမှာရှိတဲ့စစ်ဘေးရှောင်တွေဟာ2018ခုနှစ်ကမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့တကြောပြန်တိုက်ပွဲတွေမှာနေရာကနေတင်းချောင်နေကြရတာပါလက်ရှိပမော်မိုးမောင်မြို့နယ်တွင်မှာတိုက်ပွဲတွေဆက်လက်ရှိနေကြကြောင့်စစ်ဘေးရှောင်တွေနေရာပြောင်းဖို့အခက်အခဲရှိနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ကချင်ဘက်ကကိုဗစ်ကူးစက်မှုအခြေအနေနိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကကိုဗစ်လူနာတွေရဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေအကြောင်းကိုလည်းတင်ပြပေးကြပါတယ်ကိုဗစ် -19 ကရောဂါကူးစက်မှုကြောင့်တည်ဆုံးသူတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာတော့ကိုဗစ်လူနာတွေအတွက်အောက်ဆီဂျင်မလုံလောက်တာတွေရှိနေပါတယ်။ဒီကရောဂါအခြေအနေကြောင့်ဆစ်ဘေးဒုက္ခသည်တွေကြားမှာလည်းစားနပ်ရိက္ခာပြက်လက်မှုတွေနဲ့ပါရင်ဆိုင်နေရပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုအောင်မြတ်သူပြောပြပေးပါရှင်
။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့တည်ဆုံးသူဦးရေကလည်းတနေ့တိုးလာနေတာလည်းဖြစ်ပါတယ်။ဒီအချိန်မှာပဲလူနာတွေအတွက်အောက်ဆီဂျင်ပြက်လက်တာတွေပါရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့အောက်ဆီဂျင်စက်ရုံတွေကထွက်တဲ့အောက်ဆီဂျင်တွေထက်ကိုဗစ်ကူးစက်ခံရသူတွေအောက်ဆီဂျင်လိုအပ်သူတွေပိုများလာတာကြောင့်အောက်ဆီဂျင်ပြက်လက်တာတွေနဲ့ကြုံတွေ့လာရတာဖြစ်တယ်လို့လူမှုရေးလုပ်ငန်းတွေလုပ်ကန်နေတဲ့စာရေးဆရာဝင်းဟင်အောင်ကပြောပါရယ
်အခုကရောဂါဖြစ်တဲ့လူတွေကများလာတဲ့အောက်ဆီဂျင်လိုနှုန်းကများလာတဲ့အချိန်မှာကျွန်တော်တို့ရခိုင်မှာရှိတဲ့စက်ရုံအနေနဲ့ကတော့ဘယ်လိုမှမနိုင်မနှင်းဖြစ်လာတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီဘားကိုဒီမားကိုအကူအညီတောင်းရတဲ့အခြေအနေမျိုးကိုရောက်သွားတယ်
။ရခိုင်ပြည်နယ်မှာအောက်ဆီဂျင်လိုအပ်ချက်တွေရှိတာကြောင့်မြောင်းတကကြီးရွာရှိတမရော်ပိုင်းတမနီစက်ရုံနဲ့ကပတ်ဆထုံးမှုတို့ကနေအောက်ဆီဂျင်တွေမှာယူနေရတယ်လို့လည်းပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြည်နယ်ကောင်စီဘက်ကပြောဆိုထားပါတယ်။အဲ့ဒါကြောင့်ရခိုင်ပြည်နယ်ကမျိုးနယ်တိုင်းလိုလိုမှာကိုတူကိုတာအောက်ဆီဂျင်စက်ရုံတွေတည်ဆောက်ဖို့လှုပ်ဆောင်နေကြတယ်လို့လည်းလူမှုရေးလုပ်ငန်းတွေလုပ်ကန်နေတဲ့စာရေးဆရာဝင်းအောင်ကဆက်ပြောပါတယ်။
ลูกเราสิการุจันทร์รู้บลูกเข้ามาส่วนยูนิการุลูกการุตัวรู้กู้ทุกข์ท่าใช้ยูนิตีสับปะรดจูซานิจานาโกจันทร์รู้เรื่องมีอะไรตุลิตีอะไรจันทร์รู้อาบีอะไรลิชิเอจันทร์รู้ส่วนเล็กที่เดียวมากูการีอาเนี่ยแม่เนี่ยวิ่งบีโร่จันทร์รู้กูกูรับบ่เนาะแต่เนี่ยดีฮาร์ลี่จ้าโอ้เส้นสุรากาลีจันทร์รู้อลูกการ์ดวิลุยานิเซมฮูบ่เนาะโอ้นั่งเงี้ยโอ้เพชรชีบีโร่โอ้เพชรจอบีโร่อายามุ
โอ้เล็กๆก็เราจะรู้เสียงอยู่นะบลูเลสเองที่สิ่งท่าอยู่เราไปชีดเลยโอ้จะรู้ส่งเสียงที่ตลอดจะรู้ที่ตลอดเสียงเนาะดีที่บ้านเนี่ยเสียงยาวเดียวหาวเราจะรู้มาจ้าเดียวขึ้นมาก็ไปกูสมุริดูแลอะไรเนี่ยปีนี้ก็สิบก้าก็ยกก็เสียงสี่เมนูเด่นจะทำรู้จะใครเล่นกันเอ้ยพ่อเอ็ปก้าเลยนับแต่สเตย์โฮมเนี่ยบุทุกอย่างทำอะไรที่ลูกก็ไปชีนีมาเว้ยสิบเดียวก็ได้สแกนีมาเลย
สานิยกับเจ้าเลมูรีชินีเรลูทุกการเดือนกูสานิยกับทุกปีเป็นเรื่อยๆเว้ยองค์กับเจ้าวะเลยใช่กูเสียงของการตัวรู้ลีกูทุกครั้งยกเตะรู้จันทร์รู้มีอะไรบาปรู้สิ่งผู้การจันทร์รู้ดีกันเองโอ้ลูกมึงไปซีเรียบชีวิตไอซีอาร์บีชีวิตนั่นเองเดบิวต์เอฟซีชีวิตตัวรู้สิ่งอะไรห่างกันจังเองตัวรู้แต่ละงานก็เช่นเดียวกันชีวิตที่มาดีอยู่แล้วบาปที่หลังเลยส่วนยิ่งดีองค์มันนี่จะยังอยู่ชีวิตจ้ะ
ออกมาแต่ช่วงนี้ต้องมองเรื่องตัวเองหาชีวิตหาดูไอ้มาตัวพี่เราออกมาแต่ช่วงนี้เห็นชาเห็นชาช่วงนี้เราต้องเล่าเรื่องว่าดูไอ้การนี้มาเจ้าเจ้าเราอย่างมาเจ้าเจ้าเราเด้งวิจิตรก็มีน่าดูเรื่องว่าดูโอ้โหช่วงนี้เราเย็นเย็นนี่อะไรเช่นนี้สิเอ้ากูว่ากูวิจิตรได้เช่นมาแต่เนี่ยนะแต่เนี่ยมีอะไรบ้างโอ้ลูกเรียนนี่แต่ยังไงเดี๋ยวเราคุยมาดูเราอย่างไอ้เช่นมาดูเราด้วยกันตัวเราเลี้ยงโอ้แค่สิ่งนี้เราต้องการอยากเป็ COVID kala sane ek atopat mu re ma shi da jaw thamin wa ma sa re a chi ni ko yauk daw re lo kan than ji sit saung san ga u san la twang ga pyo ba de
yai kha lo ko ye di lo le mo ga le chi de he na bi di di lo ga ne le ba de la le ko ye a ya ai kha lu du ga le le a lo ko lo pu ma thwa u ho ha ga tha mo le le mya bu ko ga di ga le mya bu le
sakai bi ne ma ma le ga ti COVID ku sat khan ya du 2900 jaw a ti shi ni bi te saung du 180 jaw a ti shi de lo ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘက်ကကိုဗစ်အခြေအနေကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ကိုဗစ်ရောဂါကူးစက်မှုတွေပြင်းထန်နေတဲ့မြန်မာနဲ့နယ်ချင်းဆက်နေတဲ့ထိုင်းနိုင်ငံဘက်ချက်မှာပြည်နယ်တချို့ညမထွက်ရအမိန်ထုတ်ပြန်လိုက်တဲ့အကြောင်းလည်းဆက်ပြီးပြောပြခြင်းပါတယ်။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ပြည်နယ်73ပြည်နယ်ကနေ29ပြည်နယ်အထိထပ်တိုးကျညာခဲ့တာမှာတော့မြန်မာနိုင်ငံနဲ့နီးတဲ့ထပ်ပြည်နယ်လည်းပါဝင်ပါတယ်။ဒီထပ်ပြည်နယ်ထဲမှာတော့ည9နာရီကနေမနက်4နာရီအထိညမထွက်ရအမိန်ထုတ်ပြန်လိုက်ပါတယ်။နေ့အချိန်တွေမှာလည်းဆေးရုံဆေးခန်းစတဲ့အရေးကြီးကိစ္စသွားလာတာကလွဲပြီးတော့အပြင်မထွက်ဖို့ကန့်သက်ပိတ်ဆို့မှုတွေလုပ်ထားပါတယ်။ဒီကြောင့်ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေတဲ့အတွက်ကူးစက်မှုအစိုးဆုံးပြည်နယ်73ခုကနေ29ခုထိထပ်တိုးကျညာခဲ့ရမှာမြန်မာတွေတိတ်ချီအလုပ်လုပ်ကြနေတဲ့တပ်ပြည်နယ်လည်းပါဝင်လာပါတယ်။တပ်ပြည်နယ်မှာတော့ညမထွက်ရအမိန့်ကိုပါထုတ်ပြန်လိုက်ကြောင်းမြန်မာလူသမားတိတ်နေချီရှိတဲ့မဲဆောက်မှာလည်းကူးစက်မှုတွေများလာနေကြောင်းမဲဆောက်မြို့ကသတင်းသမားတဦးလည်းဖြစ်မြို့ကန်တဦးလည်းဖြစ်တဲ့ဦးဝင်းမြင့်ကအခုလိုပြောပြပါတယ
်ဒီတော့မိဂိမာနဲ့ဒီလိုအရင်လုံးဝအပြင်မထွက်ရဆိုတော့အမိထုတ်ပြန်တယ်
။ဒါက
ဒီနေ့မှဆုံးမှာလည်းသုံးသုံးရက်နေ့ကနေစမှာလေ။အလုံးနဲ့ဆက်နေဖို့ကြိုးရတယ်။ဒီကိစ္စကဘန်ကောက်နဲ့အဲဒီဘန်ကောက်ပတ်ဝန်းကျင်ရဲ့နောက်တောင်ပိုင်းဒီကထိုင်းတောင်ပိုင်းရဲ့ကျွန်းမသား
တက်ပြီနဲ့အုပ်ချုပ်ရေးမှုဖုံရက်ဖြစ်ုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါရယ်
။ก็มีจังหวัดตากของเราด้วยครับเดิมจังหวัดตากเรา
ကျွန်တော်တို့ပြည်내ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကအရေးကြီးဆုံးဖြတ်ချက်ကိုချမှတ်လိုက်ပါတယ်။တက်ပြည်내ဟာကူးစက်မှုအမြင့်ဆုံးဖြစ်တဲ့အနီရင့်ရောင်အဆင့်ဖြစ်သွားပါပြီ။တက်ပြည်내တွေကမြို့နယ်အားလုံးကိုညမထွက်ရအမိန့်နဲ့နေ့မှလည်းအိမ်ပြင်မထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။အခုလိုမျိုးအရေးကြီးဆုံးဖြတ်ချက်ကိုတော့ဩဂုတ်လ3ရက်နေ့ကနေ18ရက်နေ့ထိတက်မှတ်လိုက်တာဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။တက်ပြည်내အုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားချက်ထဲမှာတော့နေကင်းပတ်တွေမှာလည်းမဖြစ်မနေအစားအသောက်အသုံးဆောင်ဈေးဝယ်ထွက်တာပြဝင်ပြတာဆေးကုသမှုခံယူတာကာကွယ်ဆေးထိုးနှံတာကလွဲရင်အပြင်မထွက်ကြဖို့တိုက်တွန်းထားပါတယ်အပြင်ထွက်တဲ့သူတွေကတော့အစိုးရကသတ်မှတ်ထားတဲ့ကဲ့ရောဂါကာကွယ်ရေးအစီအမံတွေတိုက်လိုက်နာကြဖို့လည်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံသားများနဲ့စီကားနေတဲ့မဲဆောက်ဈေးကိုတော့ ออกุลาเลียนิกาลิเซเยนิติตะบัดจาไปทามาဖြစ်ပါတယ်ပြီးခဲ့တဲ့ဂျွန်လကစပြီးတက်ပြီးနေတဲ့မှာနေ့စဉ်ဒီပါရာနဲ့ချီပြီးကုသမှုတွေဖြစ်လာခဲ့ပြီးဆေးရုံတွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပါတယ်အခုဆိုရင်အိမ်တွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပြီးတချို့တွေကတော့ဆေးရုံဆေးခန်းကိုသွားလို့မရတဲ့အတွက်အိမ်တွင်းကုသမှုတွေပဲလုပ်နေကြတာတွေလည်းရှိကြပါတယ်တနိုင်ငံလုံးနဲ့ကိုဗ ตะตองชิดทองนี้บาสิบาเดเตซงสุกาเลงาดอกเตียชอกเซ็ดชิอุติสิบาบีเนเซนลุติยาจอเตซงนี้บาเดกุเซ็ดตุเรแท้มารอยมะมาชิเปียวโลตะมางาดอกจอกุเซ็ดคันอาบาเดเช่น
VOA American တန်ရဲ့ရုပ်တံရဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုမြန်မာ့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျွန်တော်ဖမ်းယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ VOA မြန်မာ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe ਨੇ endlink ဖြစ်တဲ့ endlink.com/downloads ရဲ့ web browser မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
ပြည်ဝင်အမေရိကန်တိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်
ကိုဗစ်လူနာတွေဟာထပ်ပြီးတော့ဒုက္ခရောက်နေကြရပါတယ်။ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်ကလူမှုကူညီရေးအဖွဲ့တွေဟာရေပေးကြားကနေလူနာတွေကိုကူညီပေးနေရတဲ့အခြေအနေဖြစ်ပါတယ်။ဒီကြောင့်ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်ကနေကိုဇော်ဝင်းလိုင်းတင်ဆက်ထားတာနားဆင်ပါရှင်။
ကိုဗစ်တက္ကသိုလ်အလိုင်းမှာတနိဒာယောဂကုသခံရသူအတီးပြူလူနာပေါင်း 6000 ဝန်းကျင်နဲ့တေဆုံးသူ 300 ကျော်အထိရှိနေပါတယ်။ဒါဟာကျန်းမာရေးနဲ့အာဂါဇဝန်ကြီးဌာနရဲ့ဓာတ်ခွဲအတီးပြူနိုင်တဲ့အရေးအတွက်ဖြစ်ပြီးမြေပြင်မှာယောဂကုသခံရသူနဲ့တေဆုံးသူဟာဒီနေ့မှကများနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရာဟိတအဖွဲ့တွေကပြောထားပါတယ်။ ယောဂကုသခံရသူတွေကျန်းမာရေးဆောင်ရှားမှုရနိုင်ဖို့ဟာအာနာသိမ့်ပြီးချိန်မှာကြုံရတဲ့ကိုဗစ်-19ရာလိုင်းကာလမှာခက်ခဲနေသလိုလူနာတွေအရေးပေါ်လိုအပ်တဲ့အောက်ဆီဂျင်ကိုအချိန်မီရနိုင်ဖို့ကလည်းအခုအချိန်ထိခက်ခဲနေတော့မှာဒါအပြင်တေဆုံးသူထောင်ချီရှိနေတဲ့ရန်ကုန်မြို့ကတုတ်တန်နေမှာလည်းအလောင်းတွေကိုအချိန်မီမိသကြိုပေးနိုင်ဖို့ပရာဟိတအဖွဲ့တွေအလဲကျဆောင်ရွက်နေရပါတယ် ဒီလိုကာယောဂကာလအခက်အခဲမျိုးစုံရင်ဆိုင်နေရတဲ့အခြေအနေမှာပဲတချို့ဒေသတွေမှာမိုးကြီးရေရှမ်းတာတွေကြောင့်ပိုပြီးဒုက္ခရောက်ခဲ့ကြပါတယ်။ကိုဗစ်လူနာတွေတာမကစစ်ပေးဆောင်စခန်းတွေပါရှိနေတဲ့ရခိုင်ပြည်နယ်မှာလည်းမိုးရွာသွန်းမှုပြင်းထန်တဲ့အခြေအကြောင်းရေကြီးမှုကိုပါကြုံခဲ့ကြရပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့မှာပြီးခဲ့တဲ့အင်္ဂါနေ့တုန်းကရေတက်ခဲ့တဲ့အ
ဒီတန်တော့တုတ်တံကိုယူတာအခက်အခဲဖြစ်နေတော့ကျွန်တော်တို့ဒီတန်းရှင်မှာရှိတဲ့အဲကြောကြောတို့ပြပြန်လို့ပြင်လာတော့ဟာနေပြီးတော့ပူပြီးတော့ကျွန်တော်နေရတာပေါ့ဟုတ်ဟုတ်အခုလောလောဆယ်ရတော့လက်ရှိလောတဲ့နှလုံးရှိတယ်ဒါမှကျွန်တော်ထုတ်ဖို့အခက်အခဲဖြစ်နေတယ်ဆိုမှရှိတော့အဲ့မှာယူလို့မရအဲအဲဆေးုံမလဲလူနာတွေကအကုန်ဒီဝင်နေတာဟုတ်ကျွန်တော်တို့မှလည်းဟိုအောက်ဆီဂျင်ဆက်ကလည်းမြ ပြင်မြောက်ဦးမြို့နယ်အတွင်းကစစ်ပေးချောင်းတစ်ထောင်ကျော်နေထိုင်တဲ့ကလချောင်းဒုက္ခသည်စခန်းမှာဆိုရင်လည်းနေ့စဉ်ရက်စက်ရေးကြီးနေတာကြောင့်စောင့်ဝင်နေရဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကလချောင်းစစ်ပေးဒုက္ခသည်စခန်းတာဝန်ခံဦးလာထွန်းရေကပြောပါတယ်။အကူရေးကြီးနေတာနဲ့စစ်စားရေးတာရေးကိုဒီနဲ့ဆိုတော့ရွာကလေးကပြောင်းမထရဘူးပေါ့ကွယ်ဆေးရတယ်နဲ့အကုန်လုံးဒါစစ်စား
ये गाले टेने रखो कॉपी
ဝမ်းမြောက်မှာဆိုရင်လည်းနေအိမ်ထဲအထိရေဝင်လာကြအောင်အောက်ဆီဂျင်ရှိရတဲ့လူနာတွေခုန်ဆင်းဆင်းထပ်ပြီးကိုယ့်ရဲ့နေအိမ်အတွင်းမှာပဲပြဿနာကိုရင်ဆိုင်နေကြရပါတယ်။ တနင်္လာနေ့တိုင်းပဲခူးတိုင်းနဲ့အေရဝတီတိုင်းအပြင်ကရင်ပြည်နယ်မှာလည်းမိုးကြီးရေရှမ်းမှုတွေကြောင့်ဘေးလွတ်ရာရွှေပြောင်းရသူထောင်နဲ့ချီရှိနေပါတယ်။မိုးများတဲ့ကာလဖြစ်လို့မြစ်ချောင်းနှစ်ဘေးနေထိုင်သူတွေအနေနဲ့ဘေးအန္တရာယ်ကိုပိုပြီးသတိထားကြဖို့ကိုလည်းမိုးစလာဌာနညွှန်ကြားရေးမှုဒေါက်တာကျော်မိုးဦးကသတိပေးပြောကြားပါတယ်။
ဒီကနာကျွန်တော်မိုးလေကနာဖြစ်တဲ့နေ့စဉ်ကျွန်တော်မြန်မာနိုင်ငံမှာရေကြီးရေရှမ်းမှုတွေဟိုဖြစ်နေကြခြေတဲ့ကနာဖြစ်တယ်။ကျွန်တော်ကျွန်တော်အောက်ကစတာနေမှာအဲ့တော့ကြောင့်မြေချောင်းပြီးနားမှာကြည့်တဲ့ဒီလူတွေအနေနဲ့မိတို့ရဲ့စီကြောင့်ဒီမှာဒီမိုးကြီးမယ်ဆိုတော့ဘာမှခံမှန်းချက်တွေအများကြီးရှိလာပြီဆိုတော့အထူးသတိပြုဖို့လိုပါတယ်။ညကြီးရုပ်ရည်မြင့်တက်လာလို့အများကြီးဖြစ်နေပါတယ်
ပြင်ဆင်နေပါတယ်။ဩဂုတ်လပထမပတ်ကနေစပြီးတိုင်းနယ်ပြည်နယ်အသီးသီးမှာစတင်ထိုးနှံပေးသွားမယ်လို့လည်းသိရပါတယ်။ယောဂကုသမှုအခြေအနေတွေကြောင့်နေရာတချို့ကိုအသွားလာကန့်တတ်ထားပြီးအခြေခံပညာကျောင်းတွေကိုလည်းယာယီပိတ်ထားပါတယ်။ယောဂကုသခံရသူနဲ့တည်ဆုံတုံးတိုးလာနေတဲ့အခြေအနေမှာလူနာတွေဟာအခက်အခဲမျိုးစုံရင်ဆိုင်နေရတဲ့ကြားကကာယယောဂကိုလည်းကိုဒုကိုဒစနစ်နဲ့တိုက်ပစ်နေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါမယ်ခင်ဗျာ
။သတင်းတော်မှတ်စုအစီအစဉ်ကိုကိုစောဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာဩဂုတ်လကနေစလို့3လတာကာလအတွင်းစားနပ်ရိက္ခာမလုံလောက်မှုပိုပြီးတော့ဆိုးဝါးလာမယ်လို့ကုလသမဂ္ဂအဖွဲ့တွေဖြစ်ကြတဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့စားနပ်ရိက္ခာနယ်စိုက်ပျိုးရေးအဖွဲ့ FAO တို့ကသတိပေးလိုက်ပါတယ်။နိုင်ငံရေးအကြက်တဲနောက် COVID-19 ကပ်ဘေးရောဂါတွေကြောင့်အလုံးလက်မဲ့တွေဖြစ်လာကြတာနဲ့အတူတူပဲလက်ရှိအနေအထားမှာတော့ပြည်သူအချင်းချင်းလှူဒန်းမှုကိုအားထားရပ်တည်နေကြပေမဲ့ရေရှည်အတွက်မှာတော့မရေမယာဖြစ်နေကြပါတယ်။ဒီကြောင့်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တိန်ကြီးထိုက်စုစည်းတင်ပြထားတာနားဆင်ပါရှင်။
COVID-19 ကပ်ဘေးရောဂါနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံရဲ့စီးပွားရေးနှေးကွေသွားချိန်မှာဆက်အနာထပ်ပြီးသိမ့်ခံရတာကြောင့်2022ခုနှစ်နောက်တဲ့အစောပိုင်းအရောက်မှာမြန်မာလူဦးရေရဲ့ထက်ဝက်ဆင်းရဲမွဲတည်တဲ့အခြေအနေမျိုးထိဆုပ်ယုပ်ကျဆင်းသွားနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တချိန်တည်းမှာပဲအခုဩဂုတ်လကနေနိုဝင်ဘာလအတွင်းကမ္ဘာပေါ်မှာစားနပ်ရိက္ခာမလုံလောက်မှုကြောင့်ဆလောင်မုတ်တမှုတိုးလာမဲ့နိုင်ငံ23ခုထဲမှာမြန်မာနိုင်ငံကိုကုလသမဂ္ဂကထည့်သွင်းလိုက်တာဖြစ်ပါတယ
်။ Conflict continues to be the primary driver for the
ဆန္ဒရိက္ခာမလုံလောက်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမှုအများစုကပဋိပက္ခတွေကြောင့်အဓိကဖြစ်ပါတယ်။ပဋိပက္ခနဲ့တစ်ဆက်တည်းဖြစ်ရတာကတော့လူသားချင်းစာနာမှုအကူအညီတွေကန့်သက်ခံရမှုဖြစ်ပြီးဒီကိစ္စကြောင့်လဲဆန္ဒရိက္ခာမလုံလောက်မှုကိုထပ်ပြီးဆိုးရသွားစေပါတယ်လို့ FAO ဂျီနီဗာရုံးရဲ့အကြီးအကျယ်Patrick Jackson ကပြောခဲ့တာပါ။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ဘက်ကတော့မြန်မာပြည်တွင်းမှာလူပေါင်း3000ခွဲကျော်စားနပ်ရိက္ခာပြက်လက်နိုင်တယ်လို့ခန့်မှန်းပြီးရိက္ခာထောက်ပံ့နိုင်ရေးပြင်ဆင်ထားကြောင်းအစိုးရပိုင်းတို့ကပြောဆိုထားတာပါ။လက်ရှိမှာလည်းစားနပ်ရိက္ခာရရှိရေးအတွက်အကူအညီတောင်းရသူတွေရှိနေပါပြီ။ရန်ကုန်မြို့မှာရိက္ခာနဲ့စေဝါထောက်ပံ့ကူညီပေးနေသူတဦးကလက်ရှိအခြေအနေကိုအခုလိုပြောပါတယ်။
တကယ်လည်းတရတော့မဟုတ်ပါဘူး။ first week second week မှာလည်းဒီဟိုတော်တော်များများစီးပွားရေးကတက်တဲကုန်ရပြီ။အဲဒီလိုဓာတ်ထဲမှာဟိုတက်တဲလာမှုကြီးအများကြီးဖြစ်လာတဲ့ဓာတ်ထဲမှာလုံးလုံးပိုင်းလို့ရတဲ့ဒါမှဒီတက်တရလိုင်းကလည်းဖြတ်ဖြစ်လာတယ်။နိုင်ငံရေးအကြောင်းလေးတွေကလည်းအများကြီးဖြစ်နေတယ်ဆိုမှဒါစီးပွားရေးတက်နေတိုင်းမှာတမန်မှာဟိုကသောက်ဝင်နေတက်တဲတဲ့အချိန်မှာဒီတက်တရလိုင်းကဖြစ်လာတော့တချို့အိမ်တွေမှာဆိုရင်မိသားစုလိုက်အဲ့လိုမျိုးဟိုကိုဗစ်ကိုရင်ဆိုင်လာရတာရှိလာတယ်အဲ့ဒီကြတော့သူတို့မှဘလို့မှစောင့်ဝင်နေရင်ပြောနေမှဟိုဖောက်ဝယ်ဖို့ပြောနေချက်တောင်မစားနိုင်တဲ့အနေအထားမျိုးတွေဖြစ်လာတဲ့လူတွေလည်းဖြစ်လာတယ်ဟိုဖောက်ဝယ်ဖို့ကြတော့လေဒီငွေကြီးအရန်ခက်ခဲလာတာမျိုးတွေလေအဲ့ဒါတွေကတော့ဟိုတကယ်လက်တွေမှာရင်ဆိုင်နေရတာအဲ့ဒါမြေပြင်ချင်းတွေကတော့တကယ်အမှန်ပဲမှအဲ့လိုလိုကြတော့နောက်ဆုံးဟိုတူတူကိုကဘလို့မှတော့ဟိုကို့မှာမရှိတဲ့ဥစ္စာကိုထုတ်ပြီးတော့ပြောချင်တာမဟုတ်မြန်မာသဘောတရားဆိုပူတော်အချက်တောက်ကြီးနေတယ်လေဒါနဲ့အခုဆက်ပြီးတော့အလံထောင်ရတဲ့အဆင့်ကိုရောက်လာတဲ့အနေအထားမျိုးတွေဖြစ်ကုန်ကြတော့အဲ့လိုမျိုးကိုယ်ပတ်ဝန်းကျင်ကြီးကိုလေးလာတော့ပတ်ဝန်းကျင်မှာလည်းမကောက်အောင်အများကြီးဖြစ်လာလေ
ဟုတ်ကဲ့ရှင်အဲ့တော့ဒီလိုအကူအညီပေးရတဲ့အခါမှာလူတွေကလာပြီးတော့ဆက်သွယ်ရလားဒါမှမဟုတ်ဒီလူတွေကဘလို့အကူအညီတောင်းကြပါသလဲရှင်
มาเอ้าว่าจ้ะรอเฟซบุ๊กมาก็ไอ้หนูမျိုးဆက်တူတာမျိုးတွေရှိလာတယ်အဲတချို့ကြတော့လေဟိုအချင်းချင်းအပေါင်းနဲ့အတိုင်းဝိုင်းချင်းချင်းပေါ့သူကတော့အလူဖြစ်နေတယ်အလူမျိုးလေးတွေသတင်းပေးလာတာတွေရှိတယ်။နောက်ဒီမှာတို့ကြတော့
ဒီလိုဒီလိုဖြစ်နေအင်္ဂလိပ်ကနေအင်္ဂလိပ်ပါတယ်အလန်ထောင်းထားတာဘယ်လိုရှိနေပါပြီအဲဒီမှာတို့အလူမျိုးပေါ့အလန်ထောင်းထားတဲ့အင်္ဂလိပ်ဆိုဖေ့စ်ဘုတ်မှာတွေ့ရတာမျိုးတွေဆိုအားလေးတွေရှာပြီးလိုက်ကြည့်ရတာပါခင်ဗျအဲ့တော့ဈေးကွက်ထဲမှာအခုအဓိကစားကုန်ပေါ့နော်စံတို့စီတို့ဝယ်ရတဲ့အချိန်တွေကရောလွယ်လွယ်ကူကူရှိပါသလားဈေးတက်သွားပါပြီလားရှင်စံနဲ့စီနေရတော့ဈေးမတက်ဘူ
老单里，你话都没干了不？啊，盐钢有冇好过？盐钢那时候应该上当的里边去了不？他们就话提供在这了，购买起的更贵了呢。甚至讲，但是价格在了，你话阿拉牛里里了干不？
这前年嘛呗，老了没皮肚里来细腻家了吧？比起来，苏联那对 ILO， 人家那个老他妈阿婆就业先看啥破病去亚罗，人家嘛人家嘛那差那塞的苦呢，把他妈你我对。阿老钱看慢些，十里大街农老送上个亚币，但下属于阿千亿老大，阿那种你得的嘛，那当然你娘的路破病给了吧。西瓜一看那阿老妈得要提个亚币，今天马肉烧了一龙眼，阿太久，好在那其他龙眼队阿听那种撇的路来破病吧的。虽然那顶边老板，伢妈那伢妈老敢送上伢们呢，老大是过去你家来收油来的路，那伢的家老他妈破旧 ，ILO 家表叔他爸的，咱大家看老大的屋家来，那些钱你给我苦路表表爸的。
现在我这个生意嘛，第三我这龙猫被白头，那屋里面被白头的细节的，然后今年又几多不少二三年伢一个然后的。
啊，西路尼玛路，啊，路上那个火车戏嘛，路上那个物业的，他不多来，啊，龙王不在的，完了，家家屋里的，年年就喊的，把这个大小车啊，一家，都在在呀，龙王在西，好的。白露色用牛的，白巴的来些。
哦，你讲啊，开就色用的，好的。好的，啊，古那些和老干色片的色用的啊，白露色用的老干色片的吧嘞。哦，那些就是那个的，初的色片的，或者色片的，所以嘛，主打就是那个是来本来的嘛，喏，伢伊就是因为有来本来生意好的，开头生意也大了，喏，对，开头生意啊，本地生意伢别来的，然后那点小吃的生意伢别来，然后那些就开头生意叫的话，来了来本地嘛，然后那点伢伊龙王小吃本地还伢伊吃的好。
哎，喏，第龙门西呢，都是不露一点的家吧的那些。
哦，龙门西的都是要像那个古地都去的嘛，像那个亚亚那个、尼扎那个还有那地亚亚那个来龙门西，完了古去的啊，那个大巴的在，完了第三我们是什么西的，像那个地都哦，上路一嘛来比较啊，不地尼扎完了白羊都老多还有，手脚的都没手脚的，完了都看点点的人才，没有一点没人才，你还还没有些话，这个龙门西也免了，也就龙门龙门下得来下来很好。
那等其他时间点拆开的，西瓜也看那个拿新给阿拉批发的些。啊，苦涩比罗，罗咖哩表的咩？时间我点啥杯子嘛嘞？国内么瓜维他奶奶 smart wash 路 ，wearable device 比西里个呢？国嘛国边 19 yoga 国内的啦，说那个 yoga 来看那么表跟个那个表奶的啦，说那个都得地的来拿你家吧嘞？哎，你这嘛吧，国人那龙空龙，啊，得修弄那个，等下被奶奶 smart 比西里个呢？咱们也趁你表那个做表奶么啦，说来着，没说面忙啊，不老家的表面啊，现在嘛，店家查查那些嘛行。
朋友们，妈妈也不老家的表面，现在俺来就是玩的，咱们说面妈妈。过来楼下阿克萨楼对位，咱们也来查对位卫生间的 smart watch 日本那一位八位。Wearable device 就是这个呢。购买 COVID-19 疫苗的国内的拉斯拉酒店订单后，立拉你家吧呗。国内么瓜，年年年年会参加的系列阿里比系列哈。过看那国内个，那龙空龙、阿戴秀龙、爱情阿达阿达，共送多少 gallery 啥的片？阿里的爱情妈妈家，过夜楼下木人工，麦当真白话的。在上面 app 里嘛，阿里麦当真查的，吃了对个多变进来那么。 ကိုယ့်ရဲ့ကျန်းမာရေးအတွက်လက်မှတ်အထောက်အကူဖြစ်တာပါဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီးကိုဗစ် 19ရောဂါကူးစုတရားမှာဘယ်လိုအပြောင်းအလဲဖြစ်တယ်လဲဒီအပြောင်းအလဲတွေကြောင့်သူ့မှာကိုဗစ်ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သူတည်တွေကလေ့လာနေကြတာပါအထူးသဖြင့်ကိုဗစ်ရောဂါဖြစ်သူတော်တော်များများမှာရောဂါလက္ခဏာချက်ချင်းမပြတာမို့ကိုယ်နဲ့မကွာဝတ်ဆင်ထားတဲ့ iWatch, Garmin, Fitbit, smartwatch
So what happens is when you get ill, even before you know it, your body starts changing, your heart rate goes up.
ဒီမကောင်းဖြစ်ပြီးဆိုတော့ねကိုယ့်ရဲ့ခန္ဓာကိုယ်မှာစပြီးတော့အပြောင်းလဲဖြစ်ပါတယ်နှလုံးခုန်နှုန်းတွေကပိုပြီးတော့မြန်းလာပါတယ်နှလုံးခုန်နှုန်းတွေမမှန်တော့ဘူးစသဖြင့်မျိုးစုံပြောင်းလဲသွားပါတယ်ဒါတွေကိုစမတ်ဝော့ချ်နိုင်တွေကနေတစ်ချိန်လုံးတိုင်းတာပေးနေတာပါသူတို့တနေ့တနေ့လုံနေတဲ့တိုင်းတာမှုအချိန်ပေါင်းက2-3ခွဲလောက်ကိုရှိပါတယ်အဲ့တော့ကြောင့်ကိုယ့်မှာယောဂလက္ခဏာမ ကိုဗစ်19ရောဂါလက္ခဏာကိုချက်ချင်းမပြကြတာမို့ရောဂါဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှစ်ယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။စတန်ဖို့ဒ်ကလေ့လာနေသူကိုဗစ်
19%ကိုအပန်ဆောင်ကက်ဆဲလ်ဝတ်စ်ပါဝါဖူလေလာတဲ့သူရှစ်ဆယ်ရာခန်းလုံးလောက်မှာစပြီးတော့နေမကောင်းဖြစ်တာနဲ့နှလုံးခုန်လုံးစတင်မြင့်တက်သွားတာတွေ့ရပါတယ်။အနည်းဆုံး90ရာခန်းလုံးလောက်ကယောဂလက္ခဏာမပြခင်မှာကိုနှလုံးခုန်လုံးတွေပိုပြီးတော့မြန်လာတာတွေ့ရပါတယ်။ကျွန်တော်တို့လေ့လာတဲ့အထက်ကတယောက်ဆိုရင်သူ့မှာယောဂလက္ခဏာမပြခင်ကိုယ့်ရဲ့ခွဲလောက်ကလေးကနှလုံးခုန်လုံးပုံမှန်
ကိုကူးစီခဲ့တယ်ဆိုတာရှင်းပါတယ်။ဒါကြောင့်ဒီပစ္စည်းတွေကကို့မှာယောဂလက္ခဏာမပြခင်ကြိုပြီးတော့သိနိုင်မှုအတွက်တိတ်ကိုကောင်းတဲ့ပစ္စည်းတွေပါအနည်းဆုံးပြန်ပြန်အဖြစ်၃ရက်လောက်ကြိုပြီးသိနိုင်ပါတယ်။သူတို့ပြောလင်းတယ်လို့ကြိုပြီးသိနိုင်မယ်ဆိုရင်အမြင်ပန်းကျန်းမာနေပေမဲ့ကိုဗစ်ရောဂါကူးနေသူတွေအနေနဲ့တခြားသူတွေနဲ့မထိတွေ့ပဲတိကျခွဲနေတာအသေးအချာစစ်စစ်ကုသမှုခံယူတ
အခုလိုမျိုးကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့စမတ်ဝေါ့ချ်လို့ဝဲရေဘယ်ဒီဗိုက်စ်ပစ္စည်းတွေကအခုလိုမျိုးကရောဂါကူးနေတဲ့ဆိုတာကြိုတင်သိနိုင်ပြီးကိုယ့်ရဲ့နေမှုထိုင်မှုဘဝပိုပြီးတော့ကျန်းမာရှင်လန်းမယ်ဆိုတဲ့အချက်ကိုအသုံးချနိုင်ဖို့အတွက်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေကလည်းမျှော်လင့်နေကြပါတယ်။လက်ရှိမှာတော့ဒီပစ္စည်းတွေအများကလည်းနှေးနေတာမဟုတ်အခုလိုအသက် UCSF နဲ့ COVID-19 ရောဂါကြိုတင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA ကAura Lesso အကွေး2000ဝယ်ယူပြီးတော့ basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝစ်ဆင်ခိုင်းထားတယ်လို့ writer သတင်းကပြောပါတယ်အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အပူချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ
် I think it's just given everyone more peace of mind and more safety to be able to look at their app every morning and know how they're doing
app ပေါ်မှာကိုယ်အခြေအနေဘယ်လိုရှိလဲဆိုတာမနေ့တိုင်းကြည့်နိုင်တော့စိတ်သက်သာရနိုင်ပါတယ်ပိုလုံခြုံစိတ်ချရတယ်လို့ထင်ပါတယ်NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်။ဒီနီးပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်စားရှိကြပါတယ်။ဒီနီးပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးကင်းအောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ။
Aura Health Company အမှုဆောင်အရာရှိချုပ် Harith Rai ဖြစ်ပါတယ်။ NBA လိုပဲ PGA Tour ဂေါက်သီးအားကစားအဖွဲ့အစည်းကလည်းကိုယ်ကျန်းမာရေးနဲ့ပတ်သက်လို့တောက်လျှောက်မှတ်တမ်းတင်ပေးနိုင်တဲ့ Whoop ဆိုတဲ့လက်ပတ်တစ်ထောင်ကိုဝယ်ယူခဲ့တယ်လို့Whoop company ကိုတည်ထောင်သူ Will Ahmed ကပြောပါတယ
် Well Whoop has partnered with the PGA Tour to distribute Whoop to every player, caddy, media member. It's been a real success.
ဒီ PGA Tour ဖွဲ့စည်းသူပူပေါင်းပြီးစာသမားတွေ၊ caddy တွေပွဲလာတဲ့တင်ပြများသမားတွေအားလုံးကို Whoop လက်ပတ်ပေးထားပါတယ်။တော်တော်လေးအောင်မြင်ပါတယ်။အကြခင်ကလုပ်ခဲ့တဲ့ခေါင်းရိုက်ပြိုင်ပွဲတစ်ခုမှာကစားသမားတိုင်း Whoop လက်ပတ်ပတ်ထားကြပါတယ်။ တို့ခန္ဓာကိုယ်ထဲမှာဖြစ်နေသမျှအထူးသဖြင့်အသက်ရှူလုံးကိုဝိနည်းပညာကတိုက်တာပေးနေတာပါ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိကိုရေးကြည့်ပါတယ
်အရင်ကမရှိခဲ့သလိုကတ်ယောဂါတစ်ခုအနေနဲ့အချိန်တို့အတွင်းကမ္ဘာအနှံ့ပြန့်နှံ့ကူးစက်မယ်လို့ဘယ်သူမှကြိုတင်ခံမှန်းမထားခဲ့ကြတဲ့ COVID-19 ကတ်ယောဂါနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါအဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂါကိုကြိုတင်ခံမှန်းနိုင်သလားဆိုတာကိုတွေ့လာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားကြရကြအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်းအမေရိကန်နဲ့ကနေဒါနိုင်ငံက Fitbit သုံးသူတသိန်းနဲ့လေ့လာနေပါတယ်။အဲ့ဒီအထက်မှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ
်။ So basically we began in and looked at that data with the user's permission.And we've seen the changes in breathing rates and the changes in heart rate.
Fitbit ဝတ်ကြသူတွေရဲ့ခွင့်ပြုချက်နဲ့သူရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလေ့လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းအလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အဆင့်မှာကျွန်တော်တို့လေ့လာတွေ့ရှိတာတွေကိုအခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရထားပါတယ်။
ကိုကျမ်းမာရေးအတွက်အဲ့ဒီအချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့ wearable smart device ပစ္စည်းတွေမှာ Apple ရဲ့ iWatch တရီကလောလောဆယ်ဈေးကွက်မှာနံပါတ်1နေရာယူထားပြီးတော့ Samsung ရဲ့ smart watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နာရီမှာမဟုတ်ဘဲကိုမှအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအစုံရှိနေပါပြီ။အဲ့ဒီထဲမှာ COVID-19 ရောဂါကူးနေပြီလေဆိုတာကိုယောဂလက္ခဏာမပြခင်တည်းကဘယ်ပစ္စည်းကကြိုတင်သိရှိအသိပေးထိုင်လဲဆိုတာကိုအများကစိတ်ဝင်စားနေကြတာကတော့သိကြပါတယ်။သိပ္ပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့ကြိုးစားလေ့လာနေကြပါတယ်ရှင်။ကျွန်မစုမြတ်မှာပါ
မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်။ကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း12,394ဦးကိုစစ်ဆေးခဲ့တာမှာတော့ယောဂါဘိုးကူးစက်သူက3,689ဦးထိတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့24နာရီတွင်သေဆုံးသူဟာ330ဦးထိရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာကိုဗစ် -19 ကိုစနစ်တကျကြဲကြဲပြန့်ပြန့်စစ်ဆေးနိုင်တာမျိုးမရှိတဲ့အပြင်သေဆုံးသူစရင်းကိုလည်းတိကျစွာပြုစုနိုင်တာမျိုးမရှိတာကြောင့်ယောဂါဘိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စရင်းထက်ပိုပြီးများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကြောင့်ကနေ့အချိန်ထိသေဆုံးသူအများအပြားရှိနေတာမှာတော့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်အမှုပညာရှင်အများအပြားလည်းပါဝင်ပါတယ်။နိုင်ငံအတွင်းမှာ COVID-19 တတိယလှိုင်းဖြစ်နေတာကြောင့်စစ်ကောင်စီဘက်ကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရပ်ကိုတိုးမြှင့်သတ်မှတ်ထားပါတယ်ရှင်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုဂျာဝင်ဆောင်ရွက်နိုင်မှုအရှိတောင်အာရှနိုင်ငံများအပြင်အာဆီယံကခန့်အပ်မဲ့အထူးတန်တမန်ကိုမြန်မာနိုင်ငံအနေနဲ့လက်ခံမှုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံအထူးတန်တမန်အနေနဲ့ပေးအပ်ထားတဲ့တာဝန်တွေကိုထိရောက်စွာဆောင်ရွက်နိုင်ရေးကိုလည်းမြန်မာဘက်ကပေးထားတဲ့ကတိအတိုင်းမြန်မာနိုင်ငံထဲကိုဝင်ရောက်လည်လာခွင့်ပေးဖို့အင်ဒိုနီးရှားဘက်ကမျှော်လင့်ကြောင်းလည်းဝန်ကြီးကပြောပါတယ်ရှင်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့ဒီကနေ့ရုံးချိန်ကိုစစ်ကောင်စီကထပ်မံရွှေ့ဆိုင်းလိုက်တယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဒေါ်မင်းမင်းဆိုကသတင်းမီဒီယာတွေကိုဒီကနေ့ပြောဆိုလိုက်ပါတယ်ရှင်စစ်ကောင်စီကနိုင်ငံရေးပုံမှ905ကာကြီနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတချို့ဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ဆင်နာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ပသိမ်မြို့ကပြည်သူ့စေအုပ်ကြီးဒေါက်တာတန်းမင်းထွတ်ကိုလည်းဒီကနေ့မနက်4နာရီမှာပသိမ်ကျင်းတောင်ကနေပြန်လွှတ်ပေးလိုက်တယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်။အလားတူပဲဒီကနေ့မှာတော့အင်းစိန်ကျင်းတောင်ကနေဖမ်းဆီးခံထားရတဲ့ဆရာဝန်တွေနဲ့တခြားဝန်ထမ်းတချို့လည်းပြန်ပြီးတော့လွတ်မြောက်လာပါတယ်ရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ခနော်လီယက်စတီနော်ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအ season ego tawe you tin sat pe kae da phit par de voe ko na tora sin kae de twa jesu athu ba tin shi par de tora shin mya ne de kwa myama pi tu pi da a lo be bia we kwa lu lu ya sana pye ja ba si shin jama su mo ma
This program